ကုကဲကုမ္ပဏီဟာလူအခွင့်အရေးကိုလေးစားလိုက်နိုင်တယ်လို့ပြောနေပေမဲ့တကယ်လက်တွေ့မှာတော့မြန်မာစစ်ကောင်စီစစ်ဒီခါမှာရှင်မြန်မာစစ်တပ်ကိုဗန္ဒာရေးအရာထောက်ပံ့နေတဲ့ Mitel OK ပါစတဲ့ကုမ္ပဏီတွေရဲ့ application တွေကိုလက်ခံအသုံးပြုခွင့်ပေးနေတယ်လို့ Britain အခြေစိုက် Bomber Campaign UK အဖွဲ့ကဒီကနေ့ February 20ရက်ရက်စွဲနဲ့ညချက်ထုတ်ပြန်ပါတယ်။အခုလိုမြန်မာစစ်တပ်ကိုငွေကြေးထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေရဲ့ apps တွေကိုလက်ခံအသုံးပြုခွင့်ပေးထားတဲ့ကိစ္စနဲ့ပတ်သက်လို့မင်းမြတ်ရမှာအကြောင်းပြန်ကြားခြင်းမရှိတဲ့အတွက် Google ကိုမြန်မာနိုင်ငံအတွင်းကလူအခွင့်အရေးချိုးဖောက်မှုတွေကိုဗန္ဒာရေးအရာထောက်ပံ့ပေးနေတဲ့ Dirty List အမည်မဲစည်းရင်းတဲ့ Burma Campaign UK အဖွဲ့ကထည့်သွင်းထားတယ်လို့ဆိုပါတယ်။မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့ apps တွေကို Google ကလက်ခံအသုံးပြုခွင့်ပေးနေတဲ့ကိစ္စနဲ့ပတ်သက်လို့ချီးမွမ်းတဲ့စာနဲ့ဝေဖန်တဲ့စာနှစ်မျိုးအကြောင်းပြန်ပေးဖို့ Burma Campaign UK အဖွဲ့က Google ရဲ့ AI app တစ်ခုဖြစ်တဲ့ Gemini ကိုမေကွန်နှစ်ခုမေးမြန်းကြတာမှာမြန်မာစစ်တပ်ဟာနိုင်ငံသားအခွင့်အရေးအပါအဝင်လူအခွင့်အရေးတွေချိုးဖောက်နေကြအောင်အဲ့လိုချိုးဖောက်မှုတွေကျူးလွန်နေတဲ့မြန်မာစစ်တပ်အတွက် Google အနေနဲ့ချီးမွမ်းတဲ့စာကိုရေးပေးဖို့မဖြစ်နိုင်ကြောင်းတောင်းပန်စာပြန်လည်ရေးပေးခဲ့တယ်လို့ဆိုပါတယ်ရှင်